ထိုင်းနိုင်ငံတဝန်ဆက်ယုံရှစ်တောင်းမှာ COVID-19 virus ပေါ်ကြိုတင်ကာကွယ်စောင့်ကြည့်စစ်ဆေးရေးလှုပ်ဆောင်မှုထိုင်းစစ်မှုဝန်ကြီးဌာနကမလ၁၇ရက်နေ့ကထုတ်ပြန်ခဲ့တာကြောင့်မြန်မာအလုပ်သမားတန်းတဲ့ချီလှုပ်လှုပ်နေတဲ့ဆက်ယုံလုပ်သားတွေသတိပြုကြဖို့အတွက်မြန်မာအလုပ်သမားရေးဆောင်ရွက်နေသူတွေကသတိပေးပြောကြားကြပါတယ်။ဒါ့အပြင်တကြံကာလ၄ရက်ပြောင်းလို့မြန်မာတွေကိုလည်းထိုင်းကိုပြန်လာရင်ရောဂါလက္ခဏာတွေကို၁၄ရက်စောင့်ကြည့်မယ်လို့ထုတ်ပြန်ထားပါတယ်။ VOA သတင်းထောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းစစ်မှုဝင်ကြီးမစ္စတာစူရိယကကိုရိုနာ COVID-19 ကြိုတင်ကာကွယ်နိုင်ရေးအတွက်ထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့စစ်ရုံပေါင်း၈000မှာဗိုင်းရပ်စ်ပိုးကာကွယ်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါ။မြန်မာလူသမားကုညီရေးဖွဲ့ဖြစ်တဲ့ EAC မာဘိတ်ဖွဲ့ကကိုရဲမင်းကအခုလိုပြောပြပါတယ်
။စူရိယပေါ့နော်။ကျွန်တော်တို့မစ္စတာစူရိယကနေပြီးတော့ကျွန်တော်တို့ COVID-19 ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေမှာထိုင်းနိုင်ငံတဝန်းမှာရှိတဲ့စစ်ရုံပေါင်း၈000ပေါ့နော်။၈000ကျော်ဗိုင်းရပ်ပိုးကာကွယ်အတွက်လုပ်ငန်းတွေစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်အော်အခုသူထုတ်ပြန်ထားတဲ့ချက်ထဲမှာဆိုရင်ကြီးကြီးတယ်။ဟိုဒီအလုပ်ငန်းဝင်ထဲမှာဟိုဝန်ထမ်းတွေဒီတေချာစနစ်တကျနဲ့ဟိုပစ္စပိတ်တွေကတေချာလုပ်ဖို့ပြီးတော့ဒီစက်ရုံလုပ်လို့နဲ့မှာဟိုကျွန်တော်တို့ယောဂပို့အတွက်ဒီအဆောင်တွေတက်လေကားတွေစက်ရုံဝင်ထွက်တွေနောက်ဆုံးဒီဟိုတန့်စင်ငန်းတွေအိမ်သာတွေအစဒီကျန်းမြင့်တွေအစအကုန်လုံးဒီပို့သက်စီတွေချမ်းဖို့ဒါတွေလည်းကျွန်တော်တို့ပါတယ်
ထိုင်းနိုင်ငံမှာလုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံသားကအလုပ်သမားတွေအလုပ်လုပ်ကိုင်နေတဲ့စက်ရုံတွေမှာယောဂဘူးကြိုတင်ကာကွယ်ရေးအတွက်ကျန်းမာရေးအဖွဲ့တွေလည်းဆီလွတ်ပြီးယောဂစီစစ်စောင့်ကြည့်မှုတွေကိုထိုင်းဘက်ကလုပ်ဆောင်မှာဖြစ်ပါတယ်ဒီထဲကအရေးကြီးတဲ့အချက်တွေကိုလည်းကိုရဲမင်းကအခုလိုပြောပြပါတယ
်ပြီးတော့ဒီစက်ရုံထဲမှာအလုပ်လုပ်ခဲ့တဲ့လူတွေကဒီကျွန်တော်ယောဂဘူးကိုလက်ရှိပေါ်တော့ပောက်ကွဲကူးဆက်နေတဲ့နိုင်ငံတွေရှိတယ်အားကြီးကဘာလဲဆိုကျွန်တော်တကယ်ဟိုပြည်ထောင်ထိုင်းဝမ်တောင်ကိုရီးယားဂျပန်မလေးရှားဗီယက်နမ်စင်ကာပူဂျာမနီအီတလီအီရန်ဒီနိုင်ငံတွေကတော်တော်လေးကိုပောက်ကွဲကူးဆက်နေတယ်ပေါ့နော်အဲ့ဒီနိုင်ငံတွေကိုတွားရောက်ခုခဲ့ဦးတဲ့လူတွေဆိုရင်စိုက်ရုံကတာဝန်ရှိတဲ့လူတွေသတင်းပို့ရမယ်ဆိုတဲ့အချက်တွေလည်းပါတယ်ပြီးနောက်တစ်ခုအရေးကြီးဆုံးထူးခြားတာကဟိုလေးလပိုင်းတကြံဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်အနစ်ဆင်မဲ့တာတောင်းနေချီပြီးတော့ပြန်နေသိမ်းနေရှိပြန်လာလည်းရှိတယ်အဲ့တော့တကြံကာလကဒီကျွန်တော်တို့နေရာရင်းကိုပြန်ပြီးတော့ကျွန်တော်ထိုင်းနိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်အဲ့ဒီလူတွေကိုအခုကျွန်တော်တို့၁၄ရက်ခွဲထားပြီးတော့ကျွန်တော်တို့ယောဂအခြေအနေလက္ခဏာကိုစောင့်ကြည့်ဖို့ဆိုပြီးတော့ကျွန်တော်တို့ကုညွန်ကြားချက်ထုတ်လိုက်ပြီပေါ့နော်။နောက်ပိုင်းဒီမလားဒီ၁၂ရက်နေ့တည့်ရက်ထဲကိုယောဂကူးဆက်တဲ့လူ၁၂ဦးပြန်တိုးတယ်။တိုးလာတယ်ပေါ့နော်။အဲ့ဒါဒီနေ့၁၂ရက်နေ့တည့်ရက်ထဲကိုယောဂပို့ကူးဆက်တဲ့လူ၁၂ဦးတည်ရှိတယ်။အဲ့တော့ကျွန်တော်တို့ဒါတွေကိုကျွန်တော်မြန်မာအလုပ်သမားတွေအနေနဲ့အထူးသတိထားပြီးတော့အခုကျွန်တော်ပြောရတဲ့ဟာလုံးဝဟိုဒါတေချာပေါ့ဒီတကြံကာလနဲ့အခုလက်ရှိရှေ့ဆက်ပြီးတော့ဖြစ်လာမယ့်ဟာတွေဆိုတာကိုအထူးသတိထားပြီးတော့မြန်မာအလုပ်သမားတွေအနေနဲ့ကျွန်တော်တို့သူသတိထားပြင်ဆင်ထားဖို့လိုပြီးလို့ကျွန်တော်ကတော့ပြောချင်ပါတယ်မှာ
စိတ်ရောလုံယုံနေမှာနေထိုင်နေကြတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ယောဂဘူကာကွယ်ရေးပညာရေးလုပ်ငန်းနဲ့အထောက်အပံ့ပစ္စည်းတွေဖြန့်ဝေပေးမှာဖြစ်ပါတယ်ထိုင်းစစ်မှုဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အလုပ်ရှင်နဲ့အလုပ်သမားတွေလိုက်နာရမယ်အချက်၆ချက်ဖော်ပြထားပါတယ်ဒီအချက်တွေကိုလိုက်နာဖို့တည်းညွှန်ကြားထားပါတယ်ထိုင်းနိုင်ငံအနေနဲ့COVID-19 ယောဂါပိုးကူးစက်နေမှုအချက်တဲကိုကြော်လာနိုင်မှုအတွက်ကြီးညာချက်ကိုလိုက်နာဖို့တနိုင်ငံလုံးမှာရှိတဲ့စက်ရုံပေါင်း၈000ခန့်ကိုကြီးကြပ်ရန်ကြီးညာခဲ့တာဖြစ်ပါတယ်ယောဂါပိုးကူးစက်မှုဒုတိယကာလလို့ထိုင်းကသုံးလုံးနေတဲ့ဝူဟန်ယောဂါကိုရိုနာဗိုင်းရပ်စ်ယောဂါပိုးဟာဆိုရင်ကူးစက်သူဦးရေ80ကျော်ရှိနေပြီးမလ12ရက်နေ့တရက်ထဲမှာပဲယောဂါကူးစက်သူ11ဦးထပ်တိုးလာနေပြီဖြစ်ပါတယ်ဒီအတွက်လူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံသားအလုပ်သမားတွေကိုယောဂါပိုးကူးစက်မှုတွေမဖြစ်အောင်အရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်